မြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးစကော့တ်မာစီယိုဟာသူ့ရဲ့တန်မတ်ခန့်အလှော်ကိုမြန်မာသမ္မတဦးထင်ကျော်ထံကိုမနေ့ကဧပြီလ29ရက်နေ့မှာအခမ်းအနားနဲ့ပေးအပ်လိုက်ပြီးဖြစ်ပါတယ်။တချိန်တည်းမှာပဲတန်မတ်ကြီးစကော့တ်မာစီယိုဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာတူးမြင့်လှုပ်ဆောင်နိုင်မယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အတွေ့အကြုံရေးချက်တဲ့တန်မတ်ကြီးအစ်စကော့တ်မာစီယိုအနေနဲ့နိုင်ငံဆက်ဆံရေးတူးမြင့်ဆောင်ရွက်တဲ့နေရာမှာထိရောက်စွာဆောင်ရွက်နိုင်မယ့်ပုံကူဖြစ်တယ်လို့လည်းအမေရိကန်အတိုင်းဝန်းကပြောကြပါတယ်။ဒီသတင်းကိုကိုယ်စော်ဝင်းနိုင်ငံတင်ဆက်ပေးပါလိမ့်မယ်ခင
်။အမေရိကန်တန်မတ်ကြီးစကော့တ်မာရှယ်ဟာဗုဒ္ဓနေ့ကသမ္မတဦးထင်ကျော်ထံမှာတန်မတ်ခန့်အလွာပေးအပ်ပြီးတဲ့နောက်သူ့အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်ချီးကျူးပြောကြားခဲ့ပါတယ်။ဒါပြင်ဦးထင်ကျော်ကိုသမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတာနဲ့မလ30ရက်နေ့ကနိုင်ငံတော်သမ္မတရာထူးတာဝန်စတင်ထမ်းဆောင်တာဟာမြန်မာပြည်သူတွေ institution တွေငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်အထူးတကွအလုပ်ကင်ဆောင်ရွက်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ကြိုးပမ်းမှုတက်သေးဖြစ်တဲ့အကြောင်းအမေရိကန်သမ္မတဘာရက်အိုဘားမားရဲ့ပြောဆိုမှုကိုတာမာဂျီစကော့မာရှယ်ကထပ်လောင်းပြောဆိုခဲ့ပါတယ်။ပုထုနေ့မှာပဲတာမာဂျီစကော့မာရှယ်ဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာတိုးမြင့်လှုပ်ဆောင်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတမတော်ရဲ့သဘောထားနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေမြန်မာအမေရိကန်နိုင်ငံတမတော်နေရအကြာအပြန်အလှန်ယုံကြည်မှုကိုအခြေခံပြီးဆက်ဆံရေးတိုးမြင့်နိုင်မယ့်အခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံတန်တမာဆက်ဆံရေးတွေပုံမှန်ပြန်လည်တည်ဆောက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာဒုတိယမြောက်အမေရိကန်တာမကြီးအဖြစ်စတင်တာဝန်ထမ်းဆောင်တော့မယ့်စကော့မာရှယ်ဟာညီညီတာတာနဲ့အပြုသဘောဆောင်တဲ့ချင်းကပ်နည်းကိုအသုံးပြုလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူProfessor David Steinbach ကသုံးသပ်ပါတယ
် So he knows the Myanmar situation very very well. He will take a very low key positive approach.
Scott Marshall ဟာအမတန်တော်တဲ့နိုင်ငံသားရေးဌာနကဝန်ထမ်းတဦးပါ။သူနဲ့ကျွန်တော်အမတန်ရင်းနှီးပါတယ်။အရင်ကအင်ဒိုနီးရှားနဲ့အာဆီယံဆိုင်ရာတန်အမတ်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပူပါတယ်။ပြီးတော့သူဟာမြန်မာပြည်အကြောင်းကိုကောင်းကောင်းသိရှိထားသူဖြစ်ပါတယ်။သူအနေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီလှုပ်ဆောင်နေနေရမှာညီညွတ်တာတာနဲ့အပြုသဘောဆောင်တဲ့ချင်းကပ်နည်းကိုအသုံးပြုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။စကော့မာရှယ်ဟာမြမအရေးကိုကောင်းမွန်စွာသိရှိနားလည်သူတဦးဖြစ်တဲ့အပြင်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့လည်းမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ပေါင်းများစွာလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်
။အမေရိကန်အစိုးရအဆက်ဆက်ကမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေအမျိုးမျိုးချမှတ်ခဲ့ပြီးတန်တမာရေးအရာဆက်ဆံမှုတွေပါနှစ်ပေါင်းများစွာဖြတ်တောက်ထားခဲ့ရာကသမ္မတဘာရက်အိုဘားမားအစိုးရလက်ထက်အတွင်းမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရသစ်တက်လာပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းတွေပွင့်သွားခဲ့တာပါမြန်မာနိုင်ငံအစိုးရသစ်လက်ထက်မှာတာမာဂျီစကော့မာရှယ်အနေနဲ့အမေရိကန်ကိုကိုးစားပြုတာဝန်ထမ်းဆောင်ရမှာထိရောက်မှုရှိလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းအထက်လွတ်တော်အမအများစုခေါင်းဆောင်ဖြစ်တဲ့ကန်တက်ကီပြည်နယ်ရီပပလီကန်အမမစ်ချ်မက်ကော်နယ်ကကြားနာစစ်ဆေးပွဲတရမှာအခုလိုပြောကြားခဲ့ပါတယ
် Ambassador Marcel will represent us as a new government is formed over there in Burma as America's policies adjust
မြန်မာနိုင်ငံမှာအစိုးရတည်တက်လာချိန်မှာတာမတ်ကြီးမာဆယ်အနေနဲ့အမေရိကန်ပြည်ထောင်စုကိုကိုးစားပြုမဲ့ပုဂ္ဂိုလ်ဖြစ်တော်ဝင်ထမ်းဆောင်မှာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြောင်းလဲတွေနဲ့လိုင်လျောညီထွေးစွာအမေရိကန်က policy ကြောင်းလဲတွေပြုလုပ်သွားချိန်လဲဖြစ်ပါလေ။တာမတ်ကြီးအနေနဲ့တွေ့ကြုံရင်းချက်သူဖြစ်တဲ့အတိုင်းတာမတ်ကြီးဖြစ်ဒီပြုခန့်အချင်းခံရမယ်ဆိုရင်မြန်မာနိုင်ငံမှာစစ်မှန်တဲ့ကြောင်းလဲတွေဖြစ်ပေါ်လာနေချိန်မှာသူဟာကျွန်တော်နိုင်ငံကိုကိုယ်စားပြုမဲ့သူဖြစ်ပါလေ။ဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်တဲ့အစိုးရပေါ်ပေါ်လာတဲ့အသွင်ကူးပြောင်းရေးကာလဟာနှစ်ရှည်ပြိပခါရီချင်းဆိုင်ခဲ့ရတဲ့မြန်မာနိုင်ငံအတွက်သိက္ခူထူးခြားလာပါလိမ့်လို့ဆောင်ကြတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်အခုလိုပြောင်းလဲတွေဖြစ်လာဖို့အမေရိကန်ဆိုရရဲ့ပံ့ပိုးမှုအပြင်အမေရိကန်လွှတ်တော်နေရာစလုံးပါတီနှစ်ခုစလုံးကထောက်ခံခဲ့လို့လည်းဖြစ်ပါတယ်ဒီလိုအချိန်ရလာတော်ဒီကိုဆက်ပြီးကျွန်တော်တို့လက်တွဲလှုပ်ဆောင်သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တာမတ်ဂျီစကော့မာရှယ်ကသူ့အနေနဲ့တာမတ်အဖြစ်ခန့်အပ်တာဝန်ပေးခံရရင်အမေရိကန်အစိုးရကအာယုံဆိုင်လှုပ်ဆောင်နေတဲ့အစီအစဉ်တွေနဲ့အညီဒီမိုကရေစီနဲ့ညီညာရေးရရှိဖို့လူခွင့်ရေးအပေါ်လေးစားလိုက်နာမှုရှိဖို့လူမောင်းခိုးကူးမှုတိုက်ဖျက်ရေးကျေပြန့်တဲ့စီးပွားရေးဖွံ့ဖြိုးမှုရရှိရေးနဲ့ယုံကြည်မှုတည်ဆောက်ရေးတို့အတွက်လုတ်ကင်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကိုပံ့ပိုးကူညီပေးသွားမယ်လို့2015ခုနှစ်နိုဝင်ဘာလအတွင်းစစ်နေလွတ်တော်မှာပြုလုပ်တဲ့ကြားနာစစ်ဆေးပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ